ကိုစောမန်တို့ဟာအေယာဝတီတိုင်းမူဘင်မြို့နယ်ကမြဝကျုံးမော်ကရင်တိုင်းသားတို့ပါလယ်သမားမိဘနှစ်ဦးကမွေးဖွားလာခဲ့ပြီးကရင်တိုင်းသားတွေရဲ့အခွင့်အရေးကိုရရှိဖို့နိုင်ငံရေးနှိုးကြမှုတွေသူ့ရင်ထဲမှာရှိနေခဲ့တာပါ1996ခုနှစ်ကမြဝကျုံးမော်ဒေသမှာကရင်အမျိုးသားအစည်းအရုံး KMU တပ်ဖွဲ့တွေနဲ့ဆက်သွယ်မိခဲ့ရာကကိုစောပန်တို့တယောက်အစိုးရစန့်ကျင်ရေးလှုပ်ရှားမှုတွေထဲမှာပါဝင်လာခဲ့ပါတယ
်။အိုးအရင်ကတည်းကကျွန်တော်တို့နေရာတွေရတယ်။နောက်ဆိုသူတို့ပြောနေကန်းပြောရမယ်ဆိုတဘုံပေါ့ဗျာ။တဘုံနေရှိခဲ့ဘူးတဲ့။ဟောင်းနေကိုပြန်ဆက်သွယ်ကြတာ။အဲဒီတဘုံအဟောင်းနေဆက်သွယ်ရင်းနဲ့ကျွန်တော်တို့စီတစင်ရောက်ကြတာ။ကရင်အမျိုးသားလူမျိုးရေးဆိုပြီးတော့လှုပ်ရှားကြတာ။အဲ့လိုပုံစံတဘောနဲ့သူတို့ကလုံမှာ။အဲ့ဒါနဲ့ကျွန်တော်ကလက်ခံလိုက်တယ်လေ။အခုကျွန်တော်တို့ကရင်လူမျိုးရေးရသွားလို့ရှိရင်ငင်းငင်းချမ်းချမ်းနေရမှာပေါ့ဗျာ။ဖိနေမှုအောက်မှာမနေရတော့ဘူးကိုပိုင်အုံချုပ်ခွေနဲ့လွတ်လွတ်လပ်လပ်နေရမယ်ဆိုပြီးတော့သဘောမျိုးနဲ့ပြောကြားပြီးတော့လွတ်သွားကြတာပေါ့နောက်ဆုံးပြောရမယ်ဆိုတော့လက်နဲ့ပေါ့နော်လက်နဲ့ကျွန်တော်စီအထိုင်ခဲ့တယ
်1992ခုနှစ်ဘိုကလေးရေးခင်းလို့တည်ကြတဲ့ဘိုကလေးမျိုးနဲ့တိုက်ပွဲမှာတော့တက်မတော်နဲ့ KMU အဖွဲ့အစည်းတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်အဲ့ဒီစစ်စင်ရေးကိုတက်မတော်ကမှုံတိုင်းစစ်စင်ရေးလို့အမည်ပေးခဲ့တာပါအဲ့ဒီနောက်မှာတော့ KMU အဖွဲ့နဲ့ပတ်သက်ဆက်နွယ်တဲ့ကြေးရွာတွေအထိတက်မတော်ကပတ်စိတ်တိုက်စစ်စင်ရေးတွေပြုလုပ်ခဲ့ပါတယ်အဲ့ဒီအချိန်ကစလို့ကိုစောပန်တို့နေထိုင်တဲ့ကြားဆောင်ကြေးရွာမှာမှုံတိုင်းတွေဝင်လာခဲ့ပါတော့တယ
်။ဘိုကလေးမျိုးနဲ့မှာမှုံတိုင်းစစ်စင်ရင်တိုက်ပွဲလို့နောက်ဆိုပြောမယ်အင်အားကမများကြတော့ဘူးလေ။ကစင်ကြဲတွေဖြစ်သွားတော့အဲ့အချိန်မှာကျွန်တော်တို့နဲ့ဆက်သွယ်တဲ့လူတွေကအကုန်လုံးမှိတ်။ကျွန်တော်ကအဲ့အချိန်ကလာမှာကျွန်တော်တော့လဲလို့သမားဆိုတော့အဲ့ရက်အတော်တွင်းထဲမှာကျွန်တော်ကစပားနေနေတယ်။ကျွန်တော်လူကိုဖမ်းပြီးတော့ခေါ်လာတယ်။ခေါ်လာပြီးတော့ဆက်သွယ်တဲ့လူကနေပြီးတော့အဲ့ဒီပစ္စည်းကိုလိုက်ပြအဲ့မှာပေါ်လာကျွန်တော်တင်ကုန်ရအောင်မှာ AK47 သုံးလက်တော့ကြည်စံပေါ့တွေ့လက်တွေ့ရောကျိုးနဲ့တုတ်ပြီးတော့ခေါက်ကျိုးလိန်ဂျိုင်းနေလယ်ဘင်းနေကျိုးတုတ်ပြီးတော့ငုတ်ရိုက်တာရိုက်တဲ့အချိန်မှာစဆာရိုက်ကစားတော့နာမန်းတော့သိတယ်နောက်တော့ဒတိလိမ့်မိတ်ဝင်လိမ့်မိတ်သွားတာနာမန်းလည်းမသိတော့အဲ့ချိန်မှာကျွန်တော်မင်းကတဘုံกว่าကျွန်တော်ကန်တဲ့လူကကန်ထိုးတယ်လူကထိုးပါမမပါတာဟုတ်ဒီသုံးယောက်ပဲလို့တော့အဲ့ဒါတည်းပဲရှိတယ်ဥစားမဟုတ်ဘူးစစ်သားတွေရဲတွေပေါ့မလေးတပတ်ညံနေကျွန်တော်ဘယ်လိုလုပ်လိုက်လဲမိရွာသားတွေမှတ်မိလားပြောစမ်းကွာဆိုကျွန်တော်ပြောပြတာပေါ့ဩရိုးရိုးတန်တန်အောင်မိလို့ပေါ့ပြောပြပြီးလဲပဲဘယ်ဟုတ်မလဲအဲ့ဒါမှပိုဆိုးတယ်တခါတည်းရိုက်တယ်လာလာလူနှလောင်မထူတော့ဘူးရိုက်တာဒီလူတွေပါတယ်မဟုတ်လားဟာမပါဘူးမြမေးလို့တော့ကျွန်တော်ပြောလိုက်ရတာမဆိုင်သူတို့မပတ်တယ်ကျွန်တော်တို့3ဦးပဲပတ်တယ်တာ
ထောင်962ခုနှစ်ဖေဖော်ဝါရီလမှာတော့မတရားအသင်းဆက်သွယ်မှုပုံမှန်စက်ခွန်တက်လက်နက်မှုပုံမှန်19ကကြီးတို့နဲ့ကိုစောပန်တို့တယောက်ထောင်10နှစ်ချမှတ်ခံခဲ့ရပါတယ်ကိုစောပန်တို့ရဲ့မိသားစုဝင်တွေဖြစ်တဲ့အဖေအကိုကြီးနဲ့ညီမဖြစ်သူတို့လည်းထောင်3နှစ်စီချမှတ်ခံခဲ့ရပါတယ်နှိပ်စက်ခံခဲ့ရတဲ့ဒဏ်တွေကြောင့်ကိုစောပန်တို့ရဲ့အဖေဟာမအူပင်အကျဉ်းတောင်မှာပဲတည်ဆုံးခဲ့ရပါတယ်1992ခုနှစ်မှာတော့မအူပင်အကျဉ်းတောင်ကနေတဆင့်အင်းစိန်ထောင်ကိုပြောင်းရွှေ့အကျဉ်းချခံခဲ့ရတဲ့ကိုစောပန်တို့တယောက်တည်င်းထိန်ချံမှုနဲ့ထောင်စင်နဲ့ချမှတ်ခံခဲ့ရပါတယ
်။အင်းစိန်3လလောက်နေရသေးတယ်။3လနေလဲနေရတခါဝင်လာပြန်ရောသူ့တဲ့အမှုမပြတ်သေးသေးဘူး။ပသိန်းထောင်ပို့ပေးပါတဲ့။တခါပသိန်းထောင်တခါပြန်ပို့ပြန်ရော။အဲ့လိုပေါ့နော်။အမှုရင်ဆိုင်တာကအဲ့ဘူးနဲ့ပဲယုံထွက်လိုက်ဝင်လိုက်တတော်မှအမိတ်မချသေး။အမိတ်ချမှချတော့လဲ123တဲ့။တည်င်းထိန်ချံမှုနဲ့ဆိုပြီးတော့ကျွန်တော်ကိုတခါ10နှစ်ချလိုက်တယ်။10နှစ်ချပြီးတော့စက်ကွန်တစ်အမှု3နှစ်မှုတမှုဖြုတ်ထားခဲ့ပြီးတော့ဒီလက်နဲ့အမှုနဲ့123နဲ့ဆွဲပေါင်းလိုက်ဆွဲပေါင်းလိုက်တော့18နှစ်ဖြစ်သွားဟို3နှစ်တော့ပြုတ်သွား
ကိုစောပန်တို့တယောက်ထောင်ထဲမှာ16နှစ်နေပါနေခဲ့ပြီး2006ခုနှစ်မှာတော့တာယာဝရီထောင်ကနေပြန်လွတ်မြောက်ခဲ့ပါတယ်ထောင်ကပြန်လွတ်လာပြီးနောက်မိဘတွေပြောင်းရွှေ့နေထိုင်တဲ့ကြိုက်လက်မြို့မှာလယ်လုံငန်းနဲ့ဘဝရပ်တည်ခဲ့ပါတယ်2008ခုနှစ်မေလ2ရက်နေ့ဟာမြို့ဝကျုံးမော်ဒေသမှာနောက်ထပ်မှုံတိုင်းဆန်တဲ့နေ့ရက်တွေဖြစ်ခဲ့ပါတယ်
2006မှာပြန်လွတ်လာတဲ့အခါကျတော့မူဦးပင်ကနေပြီးတော့ညီရီနေရာတွေရောင်းချပြီးတော့အစဉ်ပြေတဲ့နေရာပြန်နေမယ်ဆိုတော့ပြန်နေရောပြန်နေလဲနေရောတခါတည်းနာကိရတိုက်ရောနာကိတိုက်တော့အကုံကုံရောအဲ့မှာဖူဖြဲတွေဖြစ်အဲ့ဒီကစပြီးတော့နန်းလန်ကိုမထူတော့ဘူးအလုတ်စားကင်စားရတာလည်းအစဉ်မပြေဘယ်လိုနေရာမှလည်းလွတ်လို့မရတော့ဘူးဖြစ်ကုန်နောက်ဆုံးပြောရမယ်ဆိုတော့ဝန်းစားရရပါအစပေါ့နော်အဲ့ဒါတွေအမှရှိတော့ကုံ
ကိုစောပန်တို့ကထောင်တွင်းရရှိခဲ့တဲ့ရောဂါအခက်နဲ့နှိပ်စက်ခံခဲ့ရတဲ့တန်တွေကြောင့်နိုင်ငံရေးနဲ့ကင်းကွာနေခဲ့တာကြားပါပြီ။လက်ရှိမှာတော့ကိုစောပန်တို့တယောက်မိသားစုနဲ့ကလေးနှစ်ယောက်ရဲ့အနာဂတ်ကိုပြုစုပျိုးထောင်ပေးဖို့အတော်ရုံးကန်နေရတာပါ။စီးပွားရေးမပြေလည်မှုကြောင့်သူ့မိသားစုဘဝရပ်တည်ရေးလည်းခက်ခဲနေရသလိုအစိုးရဆီကယူထားတဲ့စိုက်ပျိုးစိတ်ချင်းငွေတွေလည်းပြန်ဆက်ရမယ ုတွေ့ခွင့်ရခဲ့တာပါအသက်45နှစ်အရွယ်ဆိုတာဘဝကိုတာမန်ဖြတ်သန်းခဲ့ရသူတွေအတွက်တော့ကျမ်းမာတန်ဆွမ်းစေအရွယ်ကောင်းတစ်ခုပါဒါပေမဲ့ကရင်တိုင်းရင်းသားတွေအခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့တဲ့ကိုစောဖန်တို့အတွက်တော့နှစ်ပေါင်းများစွာနှိမ့်ဆက်ညှဉ်းပန်းခံခဲ့ရတဲ့ဝေဒနာတွေကြောင့်ကျမ်းမာတန်ဆွမ်းမှုတွေဆုံးရှုံးခဲ့ပြီဆိုတာခါကန်းကန်းနဲ့ရိုင်နဲ့နဲ့လမ်းလျှောက်နေရတဲ့သူ့အခြေအနေကတက်တည်ပြနေတယ်လို့ကျွန်တော်ခံစားမိပါတော့တယ်ခင်ဗျာ